ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။ဒူဒူမာလေးတို့ရေလူဟာသူ့ရဲ့စိတ်နှလုံးမှာစဉ်စားဆွဲထင်ထားသည့်အတိုင်းတကယ်ဖြစ်တယ်လို့ဆိုတဲ့စကားရှိတယ်။ဒီစကားရဲ့အဓိပ္ပာယ်ဟာတိတ်နဲ့နဲ့ကျယ်ဝန်းပါတယ်ကွယ်။လူတယောက်ရဲ့စိတ်နှလုံးထဲမှာဆွဲဆွဲလန်းလန်းဖြစ်နေတဲ့အရာတစ်ခုဟာတစ်ချိန်မှာတကယ်ပဲလက်တွေ့အကောင့်ထဲပေါ်လာစမြဲဖြစ်တယ်။ဒါတွေမကသေးဘူး။လူတယောက်ရဲ့ဘဝတစ်ခုလုံးကောင်းတဲ့အလားအလာတွေ၊ဆိုးတဲ့အလားအလာတွေအားလုံးဟာသူ့စိတ်ကူး၊သူ့အတွေ့အကြံစီတွေကစတင်ခဲ့ခြင်းဖြစ်တယ်။လူတယောက်ရဲ့ဘဝကိုသူ့ရဲ့အကျင့်စာရိတ္တကဖော်ဆောင်ဖန်တီးတယ်။အဲ့ဒီအကျင့်စာရိတ္တဟာသူအတွေ့အကြံစီများရဲ့စုပေါင်းရလက်တွေပဲဖြစ်တယ်။ဥပမာပြောရမယ်ဆိုရင်အဆင့်မရှိရင်အပင်မရှိနိုင်ဘူး။အဆင့်ရှိမှသာအပင်တွေပေါက်ပွားတည်ရှိနိုင်သလိုလူရဲ့အပြုမှုမှန်သမျှဟာလည်းအတွေ့ဆိုတဲ့ပုံခုနေတဲ့မျိုးစေ့ကနေပေါက်လာခြင်းဖြစ်တယ်။အတွေ့မျိုးစေ့မရှိဘဲအပြုမှုတွေလှုပ်ဆောင်ချက်တွေမဖြစ်ပေါ်လာပါဘူးကွယ်။တကယ်တော့လူဟာကိုယ်စိုက်တဲ့အပင်ရဲ့အသီးအနှံကိုကိုရိတ်သိမ်းရမှာပဲလူတယောက်ရဲ့စိတ်အာရုံမှာမကောင်းဆိုးဝါးအတွေ့အကြံတွေရှိရင်သူ့နောက်ကဆင်းရဲဒုက္ခဆိုတာပါလာမှာပဲတကယ်လို့သူ့ရဲ့အတွေ့အကြံစီဟာစင်ကြဲပြီးတည်တည်ကြည်ကြည်ရှိရင်တော့ချမ်းသာဒုက္ခကိုသူတနေ့ခံစားရမှာမလွဲပါဘူးလောကမှာဘာပဲလုပ်လို့အကြောင်းအကျိုးဟာအမြဲဆက်ဆက်နေတာပါလူဟာမိမိကိုယ်ကိုကောင်းမွန်ပြည့်ဝအောင်တည်ဆောက်နိုင်သလိုစိုးရိမ်ပျက်စီးအောင်လည်းဖြည့်ဆည်းနိုင်တယ်။မှန်တဲ့အတွေ့အကြံကိုပဲစီစစ်လက်ခံပြီးမှန်ကန်စွာအသုံးပြုရင်သူ့ဘဝဟာအမြင့်ဆုံးထိတက်လှမ်းနိုင်တယ်။မှားတဲ့အတွေ့အကြံတွေကိုခံယူရင်ဒါမှမဟုတ်လွဲမှားစွာအသုံးပြုရင်တိရစ္ဆာန်တဲ့ပင်နှိမ့်ပါတဲ့အဆင့်ထိကျဆင်းသွားမှာပဲ။ဒါကြောင့်ပညာရှင်တူကခုလိုဖော်ထုတ်ထားတယ်။လူသည်အတွေ့အကြံဤအရှင်သခင်ဖြစ်ခဲ့သို့အကျင့်ဇယိုက်ဤဖန်တီးရှင်လည်းဖြစ်၏။ထို့ပြင်သူ့အခြေအနေသူ့ပတ်ဝန်းကျင်နဲ့သူ့ဘဝကြမာဟုသမျှတို့ကိုပုံသွင်းပြုလုပ်သူလည်းဖြစ်ပေသည်လို့အဆိုအမိန့်ပြုထားတယ်။လူဟာမိမိကြံစီစိတ်ကူးတဲ့အရာတွေဟာမှန်ကန်ရဲ့လားဆိုတာပြန်ပြီးချစ်ညင်သုံးသပ်ဖို့လိုတယ်။မိမိကိုယ်တိုင်မိမိအတွေ့အကြံမှန်ကန်ကြောင်းသိမှသာဉာဏ်အမြော်မြင်ရှိတဲ့အသွင်ဖြစ်လာနိုင်မယ်။မှန်ကန်တဲ့အတွေ့ကိုတွေးနိုင်ဖို့အသည့်တရားလိုတယ်။အဲ့ဒီအသည့်တရားကိုအားထုတ်မှသာရနိုင်မယ်။ဗဒမြစိန်ရွှေစတဲ့အဖိုးတန်တဲ့ကြောက်မြတ်ရတနာတွေကိုအလွယ်တကူမရနိုင်ဘူး။ဇွဲနဲ့ပဲကြိုးစားပြီးစူးစမ်းရှာဖွေတူးဆွဖော်ထုတ်ပြီးမှသာရနိုင်သလိုလူဟာမိမိကိုယ်တိုင်အစစ်အမှန်အတွေ့အကြံကိုရနိုင်ဖို့မိမိရဲ့နံဝိညာဉ်ကိုအနက်ဆိုင်ဆုံးတူးဆွဖော်ထုတ်ပေးရမှာဖြစ်တယ်။မိမိဘဝကံကြမ္မာတွေမိမိဘဝရဲ့အကောင်းအဆိုးအလားအလာတွေပြောင်းလဲဖြစ်ပေါ်လာပုံတွေကိုစောင့်ကြည့်မှတ်သားသင့်တယ်။ပြီးတော့အတွေ့အကြံကိုအတိုင်းအတာတစ်ခုထိပြုပြင်ပြောင်းလဲကြည့်ခြင်းဖြင့်ပြည့်စုံပံကာလမိမိဘဝမိမိနဲ့ဆက်ဆက်သူတို့ရဲ့ဘဝမိမိပတ်ဝန်းကျင်မိမိအလားအလာစတာတွေစင်ကယ်ပြောင်းလဲဖြစ်ပေါ်လာပုံတို့ကိုစောင့်ကြည့်ရမယ်။အဲ့ဒီလိုစောင့်ကြည့်ပြီးတွေ့ရှိချက်ပေါ်စစ်ဆက်သေးချာပြီးနှိုင်းရှင်တိုးတက်မှုတွေလုပ်ရင်မိမိသားရင်းမိမိရဲ့အကျင့်စရိုက်ကိုဖန်တီးသူမိမိသားရင်းမိမိဘဝကိုပုံသွင်းသူမိမိအနာဂတ်ကိုစိုးမိုးသူဖြစ်ကြောင်းပြင်းပြင်းမြင်လာမှာဖြစ်တယ်။ကြည်မေတို့ယုံကြည်လက်ခံထားတဲ့ခရိယံတမားကျမ်းစာထဲမှာရှာတော်သူတွေ့ဤတကားခောက်တော်သူအတွက်တကားဖွင့်ဤလို့ဆိုထားတဲ့စကားဟာအပြည့်အဝမှန်ကန်တယ်စိတ်ထက်တန်ခြင်းစိတ်ရှည်စွဲရှိခြင်းအပတ်တကုတ်ကြိုးစားခြင်းဖြင့်ပညာဘုံဗိမာန်တကားကိုဖွင့်လှစ်ဝင်ရောက်နိုင်တယ်ပညာဟာတကောဖြစ်တယ်ဆာယေးဆရာကြီးအိုက်ဇက်ဘာရှိဗစ်စန်ဂါဆိုသူကလူတယောက်ရဲ့အတွေ့အကြုံသူအပြောနဲ့မသိရဘူးသူလှုပ်ဆောင်ခြင်းများအားဖြင့်သာတည်ရတယ်လို့အဆိုမင်းပြုထားတယ်။အတွေးဟာအများထင်သလိုလျှို့ဝှက်သိမ်းဆည်း၍ရတဲ့အရာမဟုတ်ဘူး။အတွေးဟာအကျင့်ဖြစ်သူပြောင်းလဲတာသိမြန်တယ်။အကျင့်ကနေတဆင့်သူ့ရဲ့ဘဝအခြေအနေများအဖြစ်ထင်ရှားပေါ်ထွက်လာခြင်းဖြစ်တယ်။စိုးတွမ်းယုံညံ့တဲ့အတွေးအကြံတွေကြောင့်တည်ရည်တည်ရတောက်စားခြင်းကာမဂုဏ်လွန်ကဲခြင်းအကျင့်တွေရရှိပြီးအဲ့ဒီကနေတဆင့်စီးပွားပြက်ယောဂရစတဲ့အခြေအနေဖြစ်ပေါ်လာတယ်။မစင်ကြဲတဲ့အတွေ့အကြံမှန်သမျှဟာလူကိုမတိကြမရေရာတဲ့အကျင့်အချိန်ကုန်လူပင်ပန်းတဲ့အကျင့်တွေရရှိပြီးအကျိုးစီးပွား ဆုပ်ယုပ်စေတယ်။ကြောက်စိတ်တန်ကြားစိတ်တွေပွားလာပြီးနှိမ်ပါနှုံချမှုဖြစ်လာမယ်။မယိုးဖြောင်းတဲ့အမှုကျင့်တွေရလာမယ်။သူတစ်ပါးအပေါ်ရန်လိုမုန်းတီးစိတ်သူတစ်ပါးကိုပုတ်ခတ်ပြစ်တင်တတ်တဲ့စိတ်အကြမ်းမတမ်းပြုတ်တတ်တဲ့အမှုအကျင့်ရလာပြီးမိမိစိတ်ကိုဖိစီးနှိပ်စက်တဲ့အနေအထားများဖြစ်ပေါ်လာမယ်။ဒီလိုမှမဟုတ်ပဲလှပတင်တယ်တဲ့အတွေ့အကြံတွေတွေးရင်တော့ထောက်ထားစာနာပြီးနှစ်လိုပွဲအကျင့်စရိုက်တွေရရှိစေမယ်။စင်ကြယ်တဲ့အတွေ့တွေဟာချိုးချံတတ်ပြီးမိမိကိုယ်ကိုထိမ့်သိမ့်တတ်ခြင်းမိမိကိုယ်ကိုအားကိုးတတ်ခြင်းတိကျပြတ်သားခြင်းစတဲ့ဂုဏ်သိက္ခာပြည့်ဝတဲ့အကျင့်မျိုးရရှိပြီးအောင်မြင်မှုပြည့်စုံကုန်လွန်မှုလွတ်လပ်မှုအနေထားများဖြစ်ပေါ်စေတယ်။နိုးကြားထကြွစိတ်နဲ့ရှင်တဲ့အတွေးတွေကြောင့်လုံးလဝိရိယရှိမယ်ပိန်မွေ့ကျင်နာတတ်မယ်။တိခံခွင့်လွတ်တဲ့စိတ်အတွေးတွေကြောင့်တစ်ဖက်သားကိုတနာညာတာမှုနားလည်မှုသဘောထားကြည့်မှုအကျင့်စရိုက်များရရှိလာမယ်။တကူကောင်းမဆန်တဲ့အတွေးကြောင့်အများအကျိုးတည်ဖို့တတ်တဲ့အကျင့်ကိုရရှိပြီးကြီးပွားမှုအောင်မြင်မှုရလတ်တွေကိုခံစားရမှာမလွဲပါဘူးကွယ်။တူတူမလေးတို့ရေအစီအစဉ်ဆမာတုန်းကကြီးမေပြောခဲ့သလိုလူဟာသူ့ရဲ့စိတ်နှလုံးမှာဆွဲထင်ထားသည့်အတိုင်းတကယ်ဖြစ်တယ်ဆိုတဲ့စကားဟာကြီးမေတို့ခရိယန်တမန်ကျမ်းစာထဲမှာသွန်သင်ထားတဲ့စကားပဲဖြစ်တယ်။တူတူရဲ့စိတ်နှလုံးရဲ့အတွေးဟာတိတ်အရေးကြီးတယ်နော်။မကောင်းတာတွေမတွေးမိဖို့မကောင်းတဲ့စာအုပ်တွေမဖတ်မိဖို့ညဉ့်ဉန်းတဲ့ရုပ်ရှင်တွေမကြည့်ပါနဲ့မကောင်းတဲ့အပေါင်းအသင်းရဲ့မကောင်းတဲ့အကြံတွေကိုလည်းမယုံဘဲမိမိရဲ့အတွေးအကြံစီတွေကိုစင်စင်ကြဲကြဲထားပြီးတွေးတတ်ဖို့လိုတယ်။ဒိုးတွေဘာတွေတွေးနေလဲဆိုတာဘယ်သူမှမသိပင်မဲ့ကောင်းငင်မုံကဖဖျားရှင်သိတယ်။ခန္ဓာကိုယ်အတွင်းပိုင်းကို X-ray ရိုက်ကြည့်ရင်သိတယ်လို့ဖဖျားရှင်သိနေတယ်ဆိုတာကိုပရောဖက်ကြီးယေဇကျေလကခုလိုပြောထားတယ်တင်တို့ကြံစီသမျှတို့ကိုငါတိဤတဲ့အနန္တတကုရှင်ဖျားဟာတို့တွေထိုင်တာထတာသွားတာလာတာကိုသိတယ်လို့တို့တွေရဲ့အတွေ့အကြံစီကိုသူအားလုံးမြင်နေတယ်သိနေတယ်ဆိုတာကိုသတိပြုပါတူတူမလေးတို့ရေဒီနေ့မင်းတို့ဘာတွေတွေးနေလဲကိုကိုကိုပြန်မေးကြည့်ပါကိုတွေးတဲ့အတိုင်းကိုအနာဂတ်ဟာဖြစ်လာမှာမို့အတွေ့အကြံစီတွေကိုသိသတိထားပါကွယ်တော်တရှင်တူတူမလေးတို့တယောက်စီတိုင်းကောင်းမွန်မှန်ကန်တဲ့အတွေးများကိုမွေးမြူပြီးလှပတဲ့ပတ်ဝန်းကျင်လှပတဲ့အနာဂတ်ကိုပိုင်ဆိုင်သူများဖြစ်ကြပါစေလို့ကြီးမေစန္ဒပြုရင်ဒီပတ်စီစဉ်ဒီမှာပဲရန်နာလိုက်ပါတော့မယ်ကွယ်